American ပြည်ထောင်စုမှာ coronavirus ကရောဂါကြောင့်တည်ဆုံးရသူဟာအခုဆိုရင်တသိန်းနီးပါးရှိနေပြီဖြစ်ပြီးကမ္ဘာတစ်လွှာမှာတော့သုံးသိန်းခွဲကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American သမ္မတ Donald Trump ကတော့ဒီကရောဂါနဲ့ပတ်သက်ပြီးသတင်းမီဒီယာတွေနဲ့ Democratic Party ကနိုင်ငံရေးသမားတွေကသူ့ရဲ့လှုပ်ဆောင်မှုအတွက်အချက်နဲ့မှားတွေဖြန့်ဝေနေတယ်လို့ဆက်ဆွဲပြောဆိုပြီးသူ့ရဲ့ဒီကရောဂါဆန်ရကင်တွယ်ပုံကိုခုခံပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံကသူ့နိုင်ငံတွင်းမှာနောက်ထပ်ဒီယောဂအကူးဆက်ခံရသူ49ယောက်ထပ်တွေ့ရပြီးကူးဆက်မှုထိုးတက်သွားတယ်လို့ဗိုလ်တော်ဖူးနေမှာပြောပါတယ်။ဘရာဇီးကတော့အမေရိကန်ပြည်ရင်အကူးဆက်ခံရသူဒုတိယအများဆုံးဖြစ်လာနေပြီးတရက်ကိုတည်ဆုံးသူ1000ကျော်5ရက်ဆက်တိုက်ဖြစ်နေတာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။အိန္ဒိယမှာတော့ဗိုလ်တော်ဖူးနေမှာစံချိန်တင်လောက်အောင်အကူးဆက်ခံရသူ6000ရှိပြီးအခုဆိုအကူးဆက်ခံရသူက3000ခွဲကျော်နေပါပြီ။နယူးဇီလန်မှာတော့နောက်ထပ်အကူးဆက်ခံရသူထပ်မတွေ့ရပါဘူး။ဗိုလ်တော်ဖူးနေမှာကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူပေါင်း 5.6 သန်းကျော်ရှိပြီးသေဆုံးရသူက3သိန်းခွဲကျော်ရှိနေပါတယ်။